ကမ္ဘာနံပါတ်1နာမည်ကျော်ဆာဘီယာတင်းနစ်သမားနိုဗက်ဂျိုကိုဗစ်ခါသူကိုယ်တိုင်စီစဉ်တဲ့အက်ဒရီယာထိုးလို့ခေါ်တဲ့ဆာဘီယာနဲ့ခရိရှားတင်းနစ်ပွဲစဉ်တွေမှာပါဝင်ကစားခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်ဂျိုကိုဗစ်ရှားအစောပိုင်းတုန်းကဆာဘီယာနိုင်ငံဘဲလ်ဂရိတ်မြို့ကစားပွဲတွေမှာပါဝင်ခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကလည်းခရိရှားနိုင်ငံဇာတာမြို့မှာကစားခဲ့တာပါအဲ့ဒီနောက်ကိုရိုနာဗိုင်းရပ်စ်စေးကြီးရမှာကုသခံရကြောင်းသိရှိရတာဖြစ်ပါတယ်။ကာယောဂါကာလာတွင်တင်းနစ်ပွဲစဉ်တွေစီစဉ်ပြီးတခြားနိုင်ငံကကစားသမားတွေကိုဖိတ်ခေါ်ခဲ့တဲ့အတွက်ဂျိုကိုဗစ်အပေါ်ဝေဖန်မှုတွေလည်းမြင့်တက်နေတာပါ။ဂျိုကိုဗစ်ဟာထိပ်တန်းတင်းနစ်ကစားသမားတွေထဲ၄ယောက်မြောက်ယောဂါကုသခံရသူဖြစ်လာတာပါ။အေဒရီယာတိုတင်းနစ်ကစားပွဲစဉ်တွေပြုလုပ်ခဲ့တာမှာလူချင်းခက်ခွက်ခွက်ကစားဖို့စီမင်းတွေကိုလိုက်နာကျင့်သုံးတာမရှိခဲ့ပါဘူး။သူစီစဉ်တဲ့ပွဲစဉ်တွေကလည်းယောဂကုသခံရသူတွေကိုဂျိုကိုဗစ်ကတောင်းပန်ခဲ့ပေမဲ့ဒီပွဲစဉ်တွေဟာပရဟိတအခြေခံတဲ့ပွဲစဉ်တွေအဖြစ်ကောက်ွယ်ပြောဆိုခဲ့ပါတယ်